ပုံမှန်၄တုံးချောက်ပြင်စင်ရေးဟာလွတ်တော်အတွင်းမဲခွဲဆုံးဖြတ်ပြီးမအောင်မမြင်ဖြစ်ခဲ့တဲ့နောက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအတွက်ဆိုရင်လွတ်တော်ပြင်ပနည်းနဲ့ဂျိုပန်ဘုတ်ဖြစ်လာပြီးလောလောဆယ်မှာငင်းချင်းလုပ်ငန်းစဉ်နဲ့အတူဖြစ်ပေါ်လာမဲ့နိုင်ငံရေးဆွေးနွေးပွဲကတဆင့်ဆောင်ရွက်ရမယ့်အခြေအနေဖြစ်လာတယ်လို့တိုင်းရင်းသားကောင်ဆောင်တွေကသုံးသပ ထားပါတယ်ရှင်
။ဟုတ်ကဲ့ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ရေးပါတဲ့ပုံမှန်436ကိုပြင်ဆင်ဖို့အတွက်ပြည်တော်စုလွှတ်တော်မှာ25ရက်နေ့ကမဲခွဲဆုံးဖြတ်ရမှာလုံလောက်တဲ့ထောက်ခံမှုမရတာကြောင့်မအောင်မြင်ခဲ့ပါဘူး။ဒါကြောင့်ဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်တွေကိုပြင်ဆင်မယ်ဆိုရင်ပြည်တော်စုလွှတ်တော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်ရဲ့ထောက်ခံမဲရမှသာပြင်ဆင်နိုင်မယ်ဆိုတဲ့မူလအချက်အတိုင်းဆက်လက်တည်ရှိနေမှာဖြစ်ပါတယ်။လွှတ်တော်မှာတမရော့သားကိုယ်စားလှယ်25ရာခိုင်နှုန်းပါဝင်နေတာကြောင့်တမရော့ရဲ့ထောက်ခံမှုမရသဖြင့်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ဖို့ဆိုတာမဖြစ်နိုင်တဲ့အခြေအနေအတိုင်းဆက်လက်တည်ရှိနေတာလည်းဖြစ်ပါတယ်။ဒါကြောင့်ဖွဲ့စည်းပုံပြင်ဆင်ရေးအတွက်လွှတ်တော်ပြင်ပနည်းကိုကြိုးပမ်းဖို့ဖြစ်လာပြီးဒီအတွက်လူထုကလည်းစဉ်းစားဖို့လိုအပ်လာပြီလို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ NCCT ခေါ်တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးညှိနှိုင်းအဖွဲ့ကအဖွဲ့ဝင်တဦးဖြစ်တဲ့ဗိုလ်မှူးကြီးခွန်ဥက္ကာကပြောပါတယ
်ကျွန်တော်တို့တိုင်းပါလက်နက်ကိုင်အဖွဲ့ဒီကဘက်ကတော့ဖွဲ့စည်းပုံရှိကောင်ဥပဒေကိုလွှတ်တော်အတွင်းကနေပြင်ဖို့ခွင့်လမ်းမရှိဘူးမဖြစ်နိုင်ဘူးလို့ကျွန်တော်ပြောနေကြပါလေဖွဲ့စည်းပုံရှိကောင်ဥပဒေပြင်ဖို့ဆိုရင်လွှတ်တော်အပြင်ပါကပင်လည်းပြင်လို့ဖြစ်နိုင်တယ်ဆိုတဲ့ဟာကိုကျွန်တော်ထောက်ပြတာပေါ့နော်ဒါကြောင့်ကျွန်တော်တို့ဒီနိုင်ငံရေးဆွေးနွေးပွဲတွေကနေတဆင့်ကျွန်တော်တို့လွှတ်တော်အပြင်ပါကနေတဆင့်ဒီဖွဲ့စည်းပုံပြင်ရေးကိုပဲကျွန်တော်တို့ကကြိုးပမ်းရမှာပေါ့အဒီအချိန်တွေတော့ဖြစ်လာလူတို့အနေနဲ့တခြားနိုင်ငံတွေစဉ်းစားဖို့လိုလာရောဗျာကျွန်တော်ကြည့်တာက
NCCT ဟာတနင်္ဂနွေလုံးအပြစ်ခတ်ရစေးစာချုပ်ချုပ်ဆိုဖို့အစိုးရနဲ့ညှိနှိုင်းဆောင်ရွက်နေပြီးစာချုပ်အတည်ပြုလက်မှတ်ရေးထိုးပြီးရင်နိုင်ငံရေးဆွေးနွေးပွဲတရက်ကိုကျင်းပဖို့သဘောတူထားတာဖြစ်ပါတယ်။ဒီနိုင်ငံရေးဆွေးနွေးပွဲမှာဖွဲ့စည်းပုံပြင်ဆင်ရေးကိုလည်းထည့်သွင်းဆွေးနွေးသွားဖို့ရှိနေတာဖြစ်ပါတယ်။ဖက်ဒရယ်ပြည်ထောင်စုပါတီရဲ့ဒီဥက္ကဋ္ဌဦးစောသားမြင့်ကလည်းနိုင်ငံရေးဆွေးနွေးပွဲကတဆင့်ဖွဲ့စည်းပုံပြင်ဆင်ရေးကိုဆောင်ရွက်နိုင်မယ်လို့ယုံကြည်ကြောင်းပြောပါတယ်။
ငင်းချမ်းရနေသွားတဲ့နိုင်ငံရေးတွေ့ဆုံဆွေးနွေးပွဲမှာသာလျှင်အဖွဲ့အစည်းအားလုံးသဘောတူညီတဲ့ရလဒ်ကိုရရှိမယ်။အဲဒီရလဒ်ပေါ်မှာမူတည်ပြီးတော့အခြေခံဥပဒေကိုကျွန်တော်တို့ကပြုပြင်သွားမယ်။ဖြည့်ဆွတ်သွားမယ်။ပယ်ချက်သွားမယ်။ရရှိလာတဲ့ရလဒ်ကလည်းကျွန်တော်ဆိုင်ငံရဲ့အနာဂတ်ရှိရေးရလဒ်ဖြစ်တယ်လို့ကျွန်တော်ခန့်ယူတယ်
။ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်ဖွဲ့စည်းပုံပြင်ဆင်ရေးဟာလည်းငင်းချမ်းရေးလုပ်ငန်းစဉ်ကပေါ်ထွက်လာမယ်။နိုင်ငံရေးဆွေးနွေးပွဲကတဆင့်ဖြစ်ပေါ်နိုင်တာကြောင့်ငင်းချမ်းရေးလုပ်ငန်းစဉ်အောင်မြင်ရေးအတွက်တိုင်းရင်းသားနိုင်ငံရေးပါတီတွေကကြိုးစားဆောင်ရွက်နေကြောင်းဆက်ပြောပါတယ်။နိုင်ငံရေးလေးလာသူဦးတန်းစိုးနိုင်ကတော့မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေအရရွေးကောက်ပွဲပြီးချိန်မှာအပြောင်းအလဲတချို့ရှိနိုင်ပေမဲ့ဒီအပြောင်းအလဲတွေဟာစစ်တပ်ကလက်ခံတဲ့အတိုင်းအတာလောက်သာဖြစ်နိုင်ကြောင်းသုံးသပ်ပါတယ်။
ဒီလာမယ့်ဒီတော့ပွဲမှာနော်သူသိစီအစိုးရအကြောင်းရင်းဖြစ်နေရဲ့နောက်ဒီဟိုကကျွန်တော်တို့ဇက်ခိုင်ပုံရိပ်ရင်းစစ်တပ်ကသွားမှုနေတဲ့တွတ်တော်ရဲ့အနေစားအကျိုးစားတစုံစရာအကြောင်းရင်းဖြစ်နေတယ်နောက်ဒီဟိုကတော့တိုင်းရင်းသားတွေနဲ့ပတ်သက်လို့နော် power sharing and economic sharing ဆိုတဲ့သူသိစီရဲ့စကားကိုသူတို့ပုံပေါ်ဖို့အတွက်ဒီနယ်ဝင်းကြီးချုပ်တွေဒေသဆိုင်ရာဝင်းကြီးချုပ်တွေကိုသူသက်ဆိုင်ရာတွတ်တော်ကတွတ်တော်နေပြီးတော့သာအခွင့်တရှိလာနိုင်တယ်။နောက်ပြီးတော့ခြေကဥတွေမပါတဲ့ဇာတ်တဲ့နဲ့ကိုသူပြေကြောင်းလဲမှုလုပ်နိုင်တယ်။အဲတော့အကြောင်းလဲရှိတယ်။ဒါပေမဲ့စစ်တပ်ကကြောင်းလဲနေခြင်းနဲ့အတိုင်းအတာတစ်ခုတွင်ပဲအကြောင်းလဲရှိတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျ
2010ရွေးကောက်ပွဲပြီးနောက်ဒီမိုကရေစီပေါ်ဆောင်ရေးလုပ်ငန်းတွေကိုစတင်ဆောင်ရွက်လာခဲ့ရမှာနိုင်ငံတကာအတိုင်းအဝိုင်းကမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲမှုတွေအတွက်ကြိုးဆိုခဲ့ကြပါတယ်။လောလောဆယ်ဒီမိုကရေစီနင်းကြဘူးလို့ဝေဖန်ထောက်ပြထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပါပုံမှန်တွေကိုမပြင်းစင်နိုင်တဲ့အပေါ်မှာတော့2015ရွေးကောက်ပွဲအပေါ်မှာပါတန်တရားတွေဖြစ်ပွားလာခဲ့ကြပါတယ်။